အိန္ဒိယနိုင်ငံမှာပထမဆုံးတွေ့ရတဲ့ကိုရိုနာဗိုင်းရပ်စ်ကိုတစ်ကမ္ဘာလုံးကစိုးရင်ရမယ်ဗီဇပြောင်းပို့တဲ့အဖြစ်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကကြေညာလိုက်ပြီးနောက်တစ်နေ့မှာပဲ B1617 ပို့တဲ့ကနိုင်ငံပေါင်း49နိုင်ငံကိုကူးစက်နေပြီလို့ WHO ကဒီကနေ့ကြေညာပါတယ်။အိန္ဒိယမှာဒီကနေ့ပိုးကူးသူသစ် 3,400 ကျော်နဲ့သေဆုံးသူက 4,200 ကျော်ပါတယ်။နေ့စဉ်ပိုးကူးသူ 3,000 ကျော်တာကတော့ရက်ပေါင်း20ကျော်လာပါပြီ။အခုဆိုရင်အိန္ဒိယမှာပိုးကူးသူ 23,000 ကျော်နဲ့သေဆုံးသူကလည်း 2,000 ခွဲကျော်ပါတယ်။ကမ္ဘာမှာဒုတိယလူဦးရေအများဆုံးရှိတဲ့အိန္ဒိယမှာဆေးရုံကရင်တွေနဲ့အောက်ဆီဂျင်တွေမလုံလောက်တာမိသည်ကြိုဆက်တွေမှာလည်းမနိုင်မနှင်းဖြစ်နေတာကိုနေစဉ်မြင်နေရပါတယ်။ဒီအချိန်မှာပဲဂင်းခါမြစ်ထဲကိုဗစ်ကြောင့်သေဆုံးတယ်လို့ယူဆနေကြတဲ့လူသေးအလောင်း100ကျော်မျောလာတဲ့သတင်းတွေကြောင့်ပြည်သူတွေစိတ်ဆိုးသောသာထွက်နေကြတာပါ။သေဆုံးရတဲ့အကြောင်းရင်းကိုမသိရသေးဘူးလို့တာဝန်ရှိသူတွေကပြောပါတယ်။ရေကသင့်ပိုကူဆက်မကိုလည်းကြွန့်ကျင်သူတွေစိုးရိမ်နေပါတယ်။ဒီဖြစ်ရကြောင်ဝေးလံတဲ့ခြေလက်ဒေတာတချို့မှာပိုကူဆက်မှုမြင့်တက်နေမှာကိုစိုးရိမ်မှုတွေရှိနေတာပါ။အိန္ဒိယလူဦးရေ3 ဘုံကခြေလက်တွေမှာနေပါတယ်။မိသည်ကြိုဆက်တွေမှာမနိုင်မနှင်းဖြစ်နေတာဒါမှမဟုတ်ဟီနူထုံနှန်းစင်လာအရာမိသည်ကြိုဖို့ဈေးမတက်နိုင်တာကြောင့်အလောင်းတွေကိုရေထဲမျောလိုက်တာဖြစ်နိုင်တယ်လို့ဒေတာခန်တွေကယူဆကြပါတယ်။အိန္ဒိယနဲ့နယ်စပ်ချင်းဆက်ဆက်နေတဲ့နီပေါ်နိုင်ငံမှာလည်းကာယောဂါတတ်တဲ့လူလဲရင်ဆိုင်နေရပြီးဈေးကုဖို့ဈေးုံလိုက်ရှာရင်လူတွေသေဆုံးနေရတယ်လို့နီပေါ်တာဝန်ရှိသူတွေကပြောပါတယ်။ပြီးခဲ့တဲ့24နှစ်အတွင်းပိုကူးသူ1000နီးပါးရှိပြီးတော့သေဆုံးသူက250ကျော်နဲ့စံချိန်တင်အမြင့်ဆုံးရောက်လာပါတယ်။လူဦးရေ28တန်းကျော်ရာရှိတဲ့နီပေါ်မှာပိုကူးသူ4,100ကျော်နဲ့သေဆုံးသူက4,000ကျော်ရှိတယ်လို့တာဝန်ရှိသူတွေကပြောပါတယ်။လူနာတွေအတွက်အရေးပေါ်လိုအပ်နေတဲ့ဆေးဘက်ဆိုင်ရာအကူအညီတွေပေးကြဖို့လဲနိုင်ငံတကာအသိုင်းအဝိုင်းကိုနီပေါ်ကျန်းမာရေးဝန်ကြီးဌာနကတောင်းခံထားပါတယ်။